မြန်မာနိုင်ငံရဲ့လူခွင့်ဆန်းချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကပုံကိုယ်ရေးပေါ်မှာဆွစ်ဇာလန်အစိုးရကပြစ်မှတ်ထားအရေးယူတာအပါအဝင်အရေးယူတန်ခတ်မှုတွေကိုပုံမိုတင်းကျပ်စွာချမှတ်ထားလိုက်ပါတယ်။ဒါဟာ EU ဥရောပသမဂ္ဂရဲ့မြန်မာပေါ်တန်ခတ်အရေးယူထားတာနဲ့အညီဆွစ်ဇာလန်နိုင်ငံကလှုံ့ဆော်ခဲ့တာပါ။အခုအရေးယူမှုတွေမှာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေမှာအသုံးပြုနိုင်ခြင်းရှိတဲ့စစ်သုံးကိရိယာတွေနဲ့ကုန်ပစ္စည်းတွေရောင်းချမှုကိုပိတ်ပင်တာပါပါတယ်။ဒီထက်မှလူမှုဆက်သွယ်ဆိုင်ရာစောင့်ကြည့်ဖို့အတွက်သုံးတဲ့ပစ္စည်းကရိယာဤပညာနဲ့ဆော့ဖ်ဝဲတွေပါပါဝင်တာပါမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကလူခွင့်ချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ကျူးလွန်ခဲ့တယ်လို့ဆွဆွဲထားတဲ့အစ်စ်မြင့်တာဝန်ရှိသူ9ဦးအတွက်ဆွစ်ဇာလန်နိုင်ငံကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တာနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ခဲ့တာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံစီးပွားရေးဝန်ကြီးဌာန SECO ကနေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေကြဲကြဲပြင်းပြင်းနဲ့စနစ်တကျကျူးလွန်နေတာအတွက်ဆွစ်ဇာလန်အစိုးရကရှုံချကြောင်းနဲ့လူခွင့်အခြေအနေဆိုးရနေမှုပေါ်မှာအထူးစိုးရိမ်ကြောင်းလည်းပြောပါတယ်ဒီခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကအာဆာရင်ဂျာအချမ်းဖက်ဖွဲ့တိုက်ခိုက်မှုနောက်ပိုင်းမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းရေးကြောင့်အင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်မှာရင်ဂျာ9သိန်းလောက်ထွက်ပြေးခိုလုံနေရတယ်လို့နယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာမြန်မာစစ်တပ်အကြီးအကဲပါဝင်ထိပ်ပိုင်းစစ်ဗိုလ်ချုပ်ကြီး9ဦးကိုစစ်ရာဇဝတ်မှုကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ကနေတောင်းဆိုထားတာပါ